ကချင်ပြည်နယ်ဖားကန်မြို့နယ်အတွင်းကဆိုင်းတောင်ရဲစခန်းကို KIA ပူးပေါင်းတပ်တွေကဒီနေ့မနက်မှာသိမ်းယူလိုက်တာပါဒီလိုသိမ်းယူလိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေပစ်ခတ်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေပြီးဒီ6ရက်တာတိုက်ပွဲအတွင်းလူနေအတော်များများမိလောင်ပျက်စီးခဲ့တယ်လို့အရက်သားတွေထိခိုက်သေးကြတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဒီတိုက်ပွဲတွင်ရန်ကုန်ကပေးပို့လာတာကိုအခြေခံပြီးကိုစီသူပြောပြပေးပါဦးခင်ဗျာ
ဖားကန်မြို့နယ်စိုင်းတောင်ကိုဒီလ9ရက်နေ့မနက်မှာစစ်ကောင်စီစစ်ကြောင်းတွေက Lucky Man Hotel မှာရှိနေတဲ့ KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကိုဝင်ရောက်စီးနင်းတိုက်ခိုက်ရာကနေတိုက်ပွဲစတင်ဖြစ်ခဲ့တာပါ6ရက်ကြာတိုက်ပွဲပြင်းထန်ခဲ့တဲ့နောက်ဒီကနေ့မနက်ပိုင်းမှာတော့စိုင်းတောင်ရဲစခန်းကိုသိမ်းယူလိုက်ကြောင်း KIA ပြန်ကြားရေးတာဝန်ခံဘူမကြီးနော်ဘူးက VOA ကိုပြောပါတယ
်ဖားကန်စိုင်းတောင်ဘက်ကခြေရင်ကတော့မင်းညာကနေတိုက်ပွဲတွေဖြစ်တယ်ဒီဘက်နဲ့6နာရီကျော်9နာရီဝန်းကျင်လောက်ချိန်မှာဖားကန်စိုင်းတောင်ရဲစခန်းကိုတော့ကေတပ်ဖွဲ့စုတရတော့တင်းပိုက်လောက်ရပြီအဲ့ဒီနောက်ပိုင်းမှာလည်းတပ်ဖွဲ့ကတော့ဆက်ဖြစ်နေတယ
်ဆိုင်းတောင်ရဲစခန်းကိုသိမ်းယူပြီးနောက်စစ်ကောင်စီရဲ့ဖားကန်ဗျူဟာဂုံးကလက်နက်ကြီးပစ်ခတ်တာနဲ့လေကြောင်းကတိုက်ခိုက်တာတွေကြောင့်ဆိုင်းတောင်ကလူနေအိမ်တွေမီးလောင်တာရှိနေကြောင်းဆက်ပြောပါတယ
်နောက်ပြီးတော့ဆိုင်းတောင်လူနေရပ်ကွက်ထဲမှာဗျူဟာဂုံးကလည်းလက်နက်ကြီးပစ်တယ်အဲ့ဒါကြောင့်အဲ့ဒီလူနေရက်ကွက်မှာမီးလောင်တယ်မြင့်လေလောက်ကလေးကနေတော့အဲလေကြောင်းနဲ့လာပြီးမှပုံကျဲတာဒါကြောင့်အဲဆိုင်းတောင်ကတော့လူနေရက်ကွက်ထဲမှာလူနေပြည်သူလူထုတွေအိမ်ကတော်တော်များများမီးလောင်ကဖြစ်ပါတယ
်ဖကန်ဒေသခံဒူးကလည်းဒီနေ့လေကြောင်းကပုံကျဲတာကြောင့်ရက်ကွက်လီလက်ကီမတ်ဟိုတယ်အနီးကလူနေအိမ်အများအပြားမီးလောင်ခဲ့ကြောင်းနဲ့လူထိခိုက်တိပြောက်တာတွေလည်းများကြောင်းပြောပါတယ
်ဒီနေ့နေ့တည်းကမှလည်းဒီဆက်ဖိုက်တဲ့နဲ့အချိန်ပတ်ပြီးတော့ရေကြောင်းတက်မှလို့ပေါ့နော်ဘုံတုံးလုံးခြေသွားတယ်ပြည့်တဲ့ပြည့်သွားပေါ့နော်အဲ့ဒီမှာဆိုင်းတော်ဒီလူတွေနေနေမီးလောင်တယ်ရက်ကွက်လေးတဲ့ပုံကပေါ့မီးလောင်တာအဲ့ဒါကြီးနဲ့ဟိုတယ်ရှိတဲ့တဝိုက်ပေါ့နော်ဒီလူထိခိုက်ကြရတဲ့ရှိရယ်အသေးဆုံးကလည်း10ယောက်လောက်ဆိုတာတိုက်ပွဲစဖြစ်တယ်ပေါ့နော်6ရက်ရှိပေါ့ဒီနေ့ဆိုရှင်ဒီ6ရက်တင်းဆိုရှင်တောက်ဆော့မီးလောင်တာရှိတယ်အဲ့ဒီလူတွေထိရနေရင်ထိရရှိရယ်လည်းကျတနေကိုပြစ်နေတော့လေ
အရက်သားတွေထိခိုက်တဲ့ဆုံးတဲ့စင်းကိုတော့အတိအကျမရရှိသေးကြောင်းလည်းပြောပါရယ်တိုက်ပွဲစတင်ကလေးကတင်းရှောင်သွားတဲ့ပြည်သူတွေဟာထောင်ထဲချီရှိနိုင်ကြောင်းလည်းခံမှန်းပါလေ
ဆိုင်းတော်ကပြည်သူတွေတော်တော်များတော့ထွက်သွားကြပြီပေါ့နော်ဆောင်ရကြရပေါ့နော်ဆိုအိမ်ဆောင်ဦးမဲ့ခြံတော့ပေါ့ခြံခဲဒီလိုမထိခိုက်တာရှိရပေါ့နော်ဒါတို့ဆောင်ရဒီဘောဘောဆိုင်အောင်လို့တက်မှုအဲ့ဒါကြီးဆောင်ကြများအနည်းဆုံး2000 3000လောက်ရှိမှတရွာလုံးလေးပါဆောင်ကြဆိုတော့လေတော်တော်များတယ
်ဒီကနေ့နေကင်းတနားလောက်အထိတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဆိုင်းတောင်ရွာကို KIA ပူးပေါင်းတပ်တွေကတိုက်ပွဲဖြစ်ပွားချိန်ကလေးကစတင်ပြီးဝိုင်းပတ်ပိတ်ဆို့ထားကြောင်းလည်းပြောပါတယ်ဖားကန်မြို့နယ်မှာ KIA နဲ့ပူးပေါင်းတပ်တွေကစစ်ကောင်စီတပ်စခန်း10ခုထပ်မင်းဲကိုသိမ်းပိုက်ထားပြီးတော့လက်ရှိမှာဖားကန်ဗျူဟာဂုံးကာမိုင်းဗျူဟာဂုံးပါဝင်တပ်စခန်း9ခုလောက်သာကျန်ရှိတော့တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ရက်တွေကအင်းတော်ပါတိုက်ပွဲဖြစ်ပြီးလမ်းပိတ်ထားတာကြောင့်ကုံစီစီးစစ်မှုတွေရပ်တန့်ပြီးတော့ဖားကန်မြို့မှာကုံစင်းသုံးတွေလည်းပုံမှန်မြင့်တက်လာနေတယ်လို့လက်ရှိချိန်ထိလည်းအင်တာနက်နဲ့ဖုန်းလိုင်းတွေပြတ်တောက်နေစေဖြစ်ပါတယ်ခင်ဗျာ။